မွန်ပြည်နယ်လွတ်တော်ပုံမှန်အစည်းအဝေးကျင်းပတဲ့စက်တင်ဘာ19ရက်မှာပေါင်မြို့နယ်မက်လက်တောင်မြေပြိုရာနဲ့ပတ်သက်ပြီးပြည်နယ်အစိုးရအဖွဲ့တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဒေါက်တာမင်းကြည်ဝင်းကမြေပြိုနိုင်ခြေရှိတဲ့နေရာ22ခုရှိတယ်လို့ပညာရှင်တွေကတင်ပြထားတဲ့အကြောင်းနေရာတိကျပြောပြရင်ပြည်သူတွေစိုးရိမ်မှုပိုလာနိုင်တဲ့အကြောင်းဖြေကြားခဲ့တာပါ။ပြီးခဲ့တဲ့ဩဂတ်9ရက်နေ့ကမွန်ပြည်နယ်မက်လက်တောင်မြေပြိုရာကြောင့်လူပေါင်း80ကျော်သေဆုံးခဲ့ပြီးနောက်တရားစတာနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကဖွဲ့စည်းထားတဲ့ဘူမိဗေဒကျွမ်းကျင်ပညာရှင်တွေကကွင်းစင်စစ်ဆေးခဲ့ပါတယ်။အဲ့ဒီပညာရှင်တွေကမြေပြိုနိုင်တဲ့နေရာ22ခုတွေ့ရှိထားတာပါ။အစိုးရကမပြောရင်ဒေသခံတွေပိုအန္တရာယ်များနိုင်တယ်လို့ဥစောစောထူးကယူဆပါတယ်
။ဒီလည်းဒီ27နှစ်အောင်ကျွန်တော်ဆက်စစ်မိတဲ့ခါကျတော့အဲလူလူတွေအထိတ်ကလန့်ဖြစ်မှကြောင့်လို့ထိကြနိုင်ခြင်းမရှိတော့မျိုးနဲ့အချိုးရမှုတွေနဲ့ပေါင်းဆက်ပြီးတော့ဆောင်ရဆောင်ရများကိုဟောပြောဆင်းနေမယ်လို့လည်းကြွားဖြေသွားတာပေါ့နော
်အဲ
ကျွန်တော်ကအဲ့ဒါကိုလည်းဆက်စစ်မိပါတယ်ဒါကိုမဖော်ပြလို့ရှိရင်လူတွေအနေနဲ့ရှိနိုင်တယ်လို့လည်းကျွန်တော်ဆက်မိတဲ့ခါကျတော့လည်းအဲအဲ့ဒါကိုလည်းဆက်မှဖြေကြခြင်းမရှိဘူးအဲနောက်တော့ကျော်တဲ့ဆောင်ကတက်စီကျော်တွေတွေ့တယ်လို့လည်းဖြေကြတာပေါ့နော်တက်စီကျော်တွေရှိတဲ့အတွက်ဒီကြောက်မိုက်နေရဲ့မိုင်းခွဲတဲ့တုံခါမှုနဲ့ရောဒီတက်စီကျော်တွေဆက်ဆက်တဲ့လားဆက်ဆက်ပြီးတော့ပြုံနိုင်လားလို့မေးတော့လဲဖြေကြမလို့ရှိ
အဲ့ဒီလိုလူတို့ကိုမပြောဘူးဆိုတာဟာလူတို့ကိုမလေးစားရရောက်တယ်လို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်နေသူဒေါက်တာခင်မောင်ညိုကပြောပါတယ
်။ရင်ခက်ကလည်းလူတွေဘာဝဖြစ်မှာစိုးညာဖြစ်မှာစိုးမပြောပြတာအများကြီးပွင့်လင်းမြင်သာမှုရှိဘူးလေ။အပြည့်စုတွေကိုမလေးစားရရောက်တယ်လို့ကျွန်တော်ကယူဆတာပါ။ထုတ်ဖော်မပြောဘူးဆိုတဲ့ဟာကသူကပညာရှင်လည်းမဟုတ်ဘူး။သူကဟိုကပြောတဲ့ဟာကိုအလုံးသိအောင်လို့ပြန်ပြောပြရမယ်။အတူတူမလေးစားမယုံကြည်သူကတို့အကုန်လုံးမပြောဘူးဆိုတာဒါပဲလားဆိုတော့ကျန်တဲ့ဟာလည်းမပြောဘူးလို့ဆိုင်ဘလို့လို့
ပြည်နယ်အစိုးရအဖွဲ့ရဲ့အဲ့ဒီလိုပြောကြားချက်ဟာလူမှုကွန်ရက်မှာဒီနေ့မနက်ပိုင်းမှာတော်တော်များများပြန့်နှံ့လာတာကိုတွေ့ရပါတယ်အဲ့ဒီလိုစိုးရင်လို့မပြောတာကြောင့်ကိုနေတဲ့နေရာဟာမြေပြိုနိုင်တဲ့နေရာလားအဲ့ဒီနေရာနဲ့လွတ်ကင်းရလားဆိုပြီးပူပန်လာကြသူတွေလည်းရှိပါတယ်ဒါကြောင့်အခုမပြောနိုင်ရင်တော့နောက်ပိုင်းမှာပြောပြပေးဖို့မျှော်လင့်တယ်လို့ပေါင်မြို့နယ်ဒေသခံဦးတင်ဦးကပြောပါတယ်
ဖြစ်ပေါ်နေတဲ့အခြေအနေအရဆိုလူတွေကတော့ဒါမြေပြိုမှုတိုက်တာနဲ့ဆိုင်လမ်းမှုတစ်ခုရှိတယ်ပေါ့နော်ဒီတနေရာကတော့ဒါကြောင့်ပြိုခဲ့ပြီမဲ့နောက်နေရာတဲ့20တနေရာဆိုတော့ကျန်တဲ့နေရာတွေကလည်းအန္တရာယ်ရှိတယ်သူသတ်မှတ်တဲ့နေရာတွေဖြစ်တဲ့တကြောင်မှုကိုယ်ရင်ထိလမ်းမှုကတော့ရှိတာပေါ့ဘယ်နေရာတော့ဘယ်လောက်တန်းတယ်ဒီဘယ်လောက်တန်းတယ်ကြတော့အန္တရာယ်ဖြစ်စီနိုင်တဲ့နေရာမြေပြိုနိုင်လို့သတ်မှတ်တယ်ပေါ့ပြည်သူတွေအကုန်လုံးထဲတဲ့ဘုံဝင်နဲ့သိအောင်ဖြန့်မှုပေးနိုင်မယ်ဆိုရင်တော့ဒီအန္တရာယ်ကိုကျွန်းတင်ကာကွယ်ပြီးရှောင်နိုင်မယ်လို့တွေ့တာပေါ့နော်တို့နေရာမသိဘူးဆိုတော့အဲ့ဒီနေရာမှာနေနေရတဲ့လူတွေလည်းအများကြီးချိန်တော့ပြောမှပဲဆိုတဲ့အတိုင်း
အဲ့ဒီလိုဒေသခံတွေအတွက်အန္တရာယ်အပြင်ပေါင်မြို့နယ်ကိုဖျက်ဆီးသွားလာတဲ့ခီးသွားတွေအတွက်လည်းအန္တရာယ်ရှိတယ်လို့မုံလူငယ်တယောက်ဖြစ်တဲ့မိအားချိုင်ကပြောပါတယ်
ကြုံတွေ့ရမယ့်ဟာကကန္တာဟိုမြို့ဆောင်ရှိတယ်ဒေသခံတွေရဲ့အတက်အန္တရာယ်ပြည်တော်နောက်ခုကကြတော့ဒီကာလံဘေးကဒီတောင်တွေရှိတယ်ဒီဟာတွေကတကယ်လို့အဲ့နေရာမှာဒီအန္တရာယ်ရှိနိုင်တယ်ဟိုဘလောက်စီထီအတိုင်းနာတွေရှိနိုင်တယ်ထုတ်မပြောဆိုရင်ဟိုခီးသွားလာနေတဲ့ဒီလူတွေဆိုလည်းပုံပြီးတော့အန္တရာယ်ရောက်စေတယ
်ပေါင်မြို့နယ်ထဲမှာမြေပြိုရာတွေဟာကြောင်မိုင်းလုပ်ငန်းခွင်တွေကနေတိုင်းလိုလိုဖောက်ခွဲနေတဲ့မိုင်းတွေရဲ့တုန်ခါမှုတွေကြောင့်ဖြစ်ပေါ်လာတာလို့လည်းပညာရှင်တချို့ကသုံးသပ်ပါတယ်ပေါင်မြို့နယ်မှာလန်ခင်းကြောက်ထုတ်လုပ်တဲ့ကြောင်မိုင်းပေါင်း23ခုရှိတယ်လို့သိရပါတယ်။မက်လက်တောင်မြေပြိုကျမှုဖြစ်တဲ့နေရာမှာနေထိုင်သူတွေကိုအဲ့ဒီနေရာမှာပြန်ပြီးနေရာမချထားပြီးတော့ပဲအစားထိုးနေရာချထားပြီးမယ်လို့အစိုးရအဖွဲ့ကပြောဆိုထားပါတယ်။နောက်ထပ်မြေပြိုနိုင်တဲ့နေရာနဲ့ပြည့်ရည်ကြောတွေဖြစ်ရတဲ့အကြောင်းအရာတွေပြည့်ရည်ကြောတွေဟာကြောင်မိုင်းတွေနဲ့ဆက်ဆက်မှုရှိမရှိဆိုတဲ့မေးခွန်းတွေကိုထုတ်ဖော်ပြောကြားဖို့စာရေးသားပြီးမေးမြန်းသွားမယ်လို့လည်းပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစောစောထူးကပြောပါတယ်ရှင်။ကျမဇာနီထွန်ပါ